ဒီကနေ့ဇန်နဝါရီ29ရက်နေ့ညနေကအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ရဲ့ဥပဒေအကြံပေးတရားလွှတ်တော်ရှင့်နေဦးကိုနီအင်ဒိုနီးရှားနိုင်ငံလေးလာရေးခီးကအပြန်ရန်ကုန်လေစိတ်ကိုအရောက်တနတ်သမားတယောက်ကအနီးကပစ်ခတ်လုကြံလို့သေဆုံးခဲ့ရပါတယ်ဒီဖြစ်စဉ်ကိုပြည်တွင်းကသာမကနိုင်ငံတကာကလည်းအထူးစိတ်ဝင်စားတဲ့မှုခင်အမျိုးသားပါအကြောင်းကားတော့ဦးကိုနီဟာဒေါ်ဆန်းစုကြည်ဦးဆောင်တဲ့အာနာယ NLD ပါတီရဲ့အရေးပါတဲ့သူတယောက်ဖြစ်တာလူနည်းစုအစ္စလမ်ဘာသာဝင်တယောက်လည်းဖြစ်နေတာစတဲ့အကြောင်းတွေကြောက်ပါဖေဖော်ဝါရီ3ရက်နေ့အရောက်မှာမှလူသက်တရားခံဦးကြည်လင်းရဲ့ကြံရပါဒါမှမဟုတ်ဦးကြည်လင်းရဲ့ထွက်ဆိုချက်အရဦးကြည်လင်းကိုလူသက်ဖို့ခိုင်းစေသူဦးအောင်ဝင်းစောကိုဇန်နဝါရီ30မနက်4နာရီလောက်ကတည်းကဖမ်းဆီးရမိထားပြီးဖြစ်ကြောင်းနိုင်ငံတော်သမ္မတရုံကထုတ်ပြန်ကြေညာပါတယ်တကယ်တော့အခုမှုခင်ဖြစ်စဉ်နဲ့ပတ်သက်ပြီးဖြစ်ရမှန်ပေါ်ပေါက်ခြင်းမပေါ်ပေါက်ခြင်းဟာဒီမိုကရေစီခေတ်သစ်တစ်ခုကိုသွားနေတဲ့နိုင်ငံတကာနိုင်ငံရဲ့အရက်ဘက်စစ်ဘက်ဆက်ဆံရေးတနည်းပြောရရင်လက်နက်ကင်တပ်ဖွဲ့နဲ့တပ်မတော်အပေါ်ပြည်သူတွေယုံကြည်မှုအပေါ်အများကြီးကြေရက်ခတ်မှုရှိနိုင်ပါတယ်ခုတစ်ပတ်ဒီကိစ္စဆွေးနွေးတင်ပြသွားပါမယ
်မှုခင်နဲ့ပတ်သက်တဲ့ဖြစ်စဉ်ကိုပြန်ပြောရရင်ဇန်နဝါရီလ29ရက်ညနေ 9:00 နာရီဝန်းကျင်မှာ NLD ဥပဒေအကြံပေးဥကိုနီဟာစင်ကာပူလေကြောင်းလိုင်းနဲ့ရန်ကုန်အပြည်ပြည်ဆိုင်ရာလေစိတ်ကိုရောက်လာပါတယ်။ပြန်ကြားရေးဝန်ကြီးဌာနရဲ့အစီအစဉ်နဲ့အင်ဒိုနီးရှားနိုင်ငံလေလာရေးခီးစဉ်တွားရောက်ပြီးအဖွဲ့ဝင်နေတဲ့အတူပြန်ရောက်လာတာပါ။လေစိတ်အရောက်တာမီနယ်1ဂိတ်နံပါတ်6ထွက်ပေါက်ရှိတက္ကစီစတန်ရှိမှာမြေးလေးကိုချီရင်ကားဆောင်နေတော့လူသက်သမားကပစ္စတိုတနက်နဲ့အနီးကပ်ပစ်ခတ်လုကြံတပ်ဖြတ်ခဲ့တာဖြစ်ပါတယ်။ဥက္ကဋ္ဌနေရာမှာပဲပွဲချင်းပြီးတည်ဆုံသွားပေမဲ့လူသက်သမားကိုတက္ကစီသမားတွေနဲ့ပြည်သူတွေကဝိုင်းဝန်းဖမ်းဆီးနိုင်ခဲ့ကြပါတယ်။မှုကင်းဖြစ်ပွားပြီးပြချင်းဥကြည်လင်ရဲ့ကိုရီးအချင်းပါလက်ရည်မှုပေါက်ကြားခဲ့လို့မှတ်တမ်းပါမန္တလေးလိပ်စာကိုသတင်းတောက်တွေပြည်သူတွေရောက်သွားသလိုရဲတပ်ဖွဲ့လည်းရောက်သွားခဲ့ပါသေးတယ
်။နောက်ထပ်ပေါက်ကြားမှုကတော့စာမျက်နှာ၅မျက်နှာပါဥကြည်လင်အစ်စ်ခံချက်ဖြစ်ပါတယ်။အဲ့ဒီမှာသူ့ကိုစေခိုင်းသူဟာဥမျက်ဆွေဆိုသူဖြစ်တဲ့အကြောင်းလောက်ကြံဖို့အတွက်ရန်ကုန်ကိုချင်းဆိုပြီးလောက်ကြံကနီးမှာဥကိုနီကိုညွှန်ပြတာတနတ်နှစ်လက်ထည့်ထားတဲ့လွယ်အိတ်ကိုပေးပြီးလောက်ကြံခိုင်းတာစသဖြင့်ထွက်ဆူထားပါတယ်ဒီထွက်ဆူချက်ဟာရဲဘက်ကပေါက်ကြားတာအမှန်ဖြစ်ကြောင်းနိုင်ငံတော်သမ္မတရုံညွှန်ကြားမှုချုပ်ဦးစော်ထေးကတော့သတင်းတောက်တချို့ကိုအတည်ပြုပြောကြားလိုက်ပါသေးတယ်နောက်ထပ်ထွက်လာတဲ့သတင်းတစ်ခုကတော့ဥကြည်လင်းကိုခိုင်းစေသူဥမျက်ဆွေကိုရန်ကုန်ဖအံလန်းတန်လွင်တရားဖအံမှာဖမ်းဆီးလိုက်တယ်ဆိုတဲ့သတင်းပါဒီသတင်းထွက်လာတဲ့အခါသတင်းဌာနတွေကကရင်ပြည်နယ်ရတပ်ဖွဲ့မှုရဲမှူးကြီးကြည်လင်းကိုဖုံးဆက်မေးကြပါတယ်ရဲမှူးကြီးကြည်လင်းကအဲ့လိုဖြစ်စဉ်လုံးဝမရှိတဲ့အကြောင်းတရားခံဖမ်းဆီးရမည်ဖြစ်စဉ်လုံးဝမရှိတဲ့အကြောင်းညင်းဆိုပါတယ်ကရင်ပြည်နယ်ကပဲသူရဲမှူးကြီးကံဝင်းကတော့မြစ်ဆွေဆိုတဲ့သူကိုမြဝတီမှာဇန်နဝါရီ30ရက်ကလေးကဖမ်းဆီးမိထားပြီးဖြစ်တယ်လို့သတင်းဌာနတွေကိုအတည်ပြုပြောဆိုပါတယ
်ကြားထဲမှာအရေးတကြီးထွက်ပေါ်လာတဲ့ဂွင်းဆက်သတင်းတစ်ခုကတော့မြန်မာနောင်အယ်ဒီတာကိုဆွေဝင်းကနေအိုးဘိုထောင်ထဲမှာဥကြည်လင်းနဲ့ဥအောင်ဝင်းစော်တို့ကိုတီကျွမ်းခဲ့တဲ့ဥအောင်စုအကြောင်းအင်တာဗျူးပါအဲ့ဒီအင်တာဗျူးမှာဥအောင်စုကသူဟာဥကြည်လင်းကိုကောင်းကောင်းသိတဲ့အကြောင်းသူထောင်ကထွက်ပြီး2016ခုနှစ်ဇွန်လထောင်ထဲမှာဥကြည်လင်းတို့နဲ့အတူတွဲနေတဲ့တက်မတော်အရာရှိဟောင်းဥအောင်ဝင်းစောသူ့စီကိုရောက်လာတဲ့အကြောင်းလူမျိုးခြားဘာသာခြားနိုင်ငံခြားတန်တမန်တယောက်ကိုနေကင်းကြောင်တောင်လှုပ်ကြံရမှာဖြစ်ကြောင်းလှုပ်ကြံရင်ငွေ3,500ကနေ1,000တောင်းတလောက်ပေးမယ်လို့စီယုံချောင်းဥကြည်လင်းကိုလူတက်ဖို့စိတ်ခိုင်းသူဟာအဲ့ဒီဥအောင်ဝင်းစော်ဖြစ်မယ်လို့သူတထစ်ချယုံကြည်တဲ့အကြောင်းသူ့နောက်ွယ်မှာအဖွဲတဖွဲအင်အားစုတစုရှိလိမ့်မယ်လို့ယုံကြည်တဲ့အကြောင်းပြောကြားခဲ့တယ်လို့ဆိုပါရယ်နောက်ပိုင်းအကျဉ်းသားဟောင်းဥအောင်စိုးကိုသတင်းဌာနတွေကအင်တာဗျူးလုပ်ဒီသတင်းတွေအကြီးအကျယ်ပြန့်နှံ့လာတဲ့အခါကျမှရဲတပ်ဖွဲ့ဟာဥအောင်ဝင်းစော်ဆိုသူကိုဇန်နဝါရီလ30ရက်မနေ့4နာရီလောက်ခတဲ့ကတန်လွင်ဖအံတံတားမှာဖမ်းမိထားပြီဖြစ်ကြောင်းနိုင်ငံတော်သမ္မတရုံးကဖေဖော်ဝါရီလ3ရက်နေ့ညနေမှာထုတ်ပြန်ကြေညာလိုက်တာဖြစ်ပါတယ်။ဖြစ်စဉ်ကိုကြည့်ရင်မှုကင်းကိုကင်တွယ်နေတဲ့ရဲတပ်ဖွဲ့တနည်းအားဖြင့်ပြည်ထောင်ဝင်ကြီးဌာနဟာထုတ်ပြန်တဲ့သတင်းတွေထုတ်ပြန်ပေးဖို့ပြက်ကွက်ခဲ့တာတွေ့နိုင်ပါတယ်။ဒါရင်မကဖအံတံတားမှာဘသူကိုမှဖမ်းမိတာမရှိဘူးလို့တင်းနယ်ရဲမှူးကြီးအဆင့်ရှိသူကသတင်းဌာနတွေကိုလိမ့်လည်ပြောဆိုပါတယ်။အကျဉ်းသားဟောင်းကိုအောင်စိုးရဲ့အင်တာဗျူးတွေဥအောင်ဝင်းစော်ရဲ့ဓာတ်ပုံတွေပြန့်နှံ့သွားတဲ့အခါကျမှသူ့ကိုဖမ်းဆီးရမိထားပြီလို့နောက်ကျပြီးထုတ်ပြန်ခဲ့တာဖြစ်ပါတယ်။ ဘလို့ပဲဖြစ်ဖြစ်အခုမှုကင်းဖြစ်စဉ်နဲ့ပတ်သက်ပြီးတကယ့်ကိုအဓိကကြားတဲ့တရားခံတွေဖမ်းဆီးရမိထားတဲ့အချိန်နောက်ွယ်ကအဖွဲ့အစည်းလူပုဂ္ဂိုလ်တွေပါဝင်ပတ်သက်သူစတာတွေကိုပြည်သူတွေမသိကြရသေးပါဘူး။တာဝန်ရှိရဲတပ်ဖွဲ့နဲ့ပြည်ထောင်စုဝန်ကြီးဌာနဟာဒီမှုကင်းကိုအမှန်အတိုင်းဖော်ထုတ်ပါမလားဆိုတာကိုလည်းတန်တရားဖြစ်နေကြပါတယ်။ကောင်စိုးရဲ့အင်တာဗျူးထဲမှာလောက်ကြံပြီးရင်ထိုင်းနယ်ဆက် DKBA နေမြေတဲ့တွားရောက်ရှောင်တင်းရမယ်ဆိုပြီးဥအောင်ဝင်းစော်ရဲ့ပြောစကားပါလာတာကြောင့်လက်နက်ကင်တပ်ဖွဲ့တွေနဲ့များပတ်သက်လေအောင်မလားလို့တွေးတောစရာရှိလာပါတယ
်။ဘယ်လိုပဲဖြစ်ဖြစ်ဒီအမှုမှန်ဖော်ထုတ်ဖို့ကျူးလွန်သူတွေကိုဖမ်းဆီးရေးယူနိုင်ဖို့ဟာမြန်မာနိုင်ငံရဲတပ်ဖွဲ့ပြည်ထောင်စုဝန်ကြီးဌာနလိုအပ်ရင်တပ်မတော်ရဲ့အကူအညီလိုပါတယ်။ဥက္ကိုနီဟာ NLD ပါတီရဲ့အရေးပါပုဂ္ဂိုလ်ဒီမိုကရေစီလိုလားသူအစ္စလာမ်လူနည်းစုအကျိုးဆောင်ရွက်သူဖြစ်တဲ့အတွက်အခုအမှုမှန်ဖော်ထုတ်နိုင်မဖော်ထုတ်နိုင်ကျူးလွန်သူတွေကိုတရားခံရှေ့မောက်ပို့နိုင်မပို့နိုင်ဆိုတာဟာအနာဂတ်အရက်ပဲစစ်ပဲဆက်ဆံရေးအတွက်အလွန်အရေးပါတဲ့အချက်ဖြစ်လာနိုင်ပါကြောင်းသုံးသပ်တင်ပြလိုက်ရပါတယ်။